American နိုင်ငံလေးကိုတင်သွင်းတဲ့တမ်မနီတင်သွင်းကုန်တွေပေါ်မှာအခွန်25ရာခိုင်နှုန်းကောက်ခံပြီးအလူမီနီယံပစ္စည်းတွေပေါ်မှာတော့အခွန်30ရာခိုင်နှုန်းကောက်ခံဖို့အတွက်ဆုံးဖြတ်ချက်ကို American ပြည်ထောင်စုကပြန်ပြင်မှာမဟုတ်ဘူးလို့သမ္မတ Donald Trump ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့သမ္မတအင်ဂျီမာမတွေ့ဆောင်ခင်တုန်းကတော့သမ္မတ Trump ကတကယ်လို့မျှတမှုရှိတဲ့ NAFTA ကိုမြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အသစ်ထွက်ပေါ်လာမယ်ဆိုရင် Mexico နဲ့ Canada နိုင်ငံတွေအတွက်ဒီအခွန်ကောက်ခံမှုကနေကင်းလွတ်ခွင့်ပေးကောင်းပေးနိုင်တယ်လို့ပြောကြားခဲ့တာပါ။နှစ်ပေါင်းများစွာပဲ NAFTA ဟာဆူဆူဝါးဝါးပျက်စီးစေခဲ့ကြောင်းနဲ့ဒါကိုပြန်လည်ညှိနှိုင်းရေးမအောင်မြင်ခဲ့ရင် NAFTA ကနေထောက်လာဖြစ်ကြောင်းနဲ့သမ္မတကပြောကြားခဲ့တာပါ။ American ပြည်သူတွေအတွက်မျှတမှုရှိတဲ့သဘောတူညီချက်ရအောင်ညှိနှိုင်းနေတာလို့လည်းပြောပါတယ်။NAFTA ကိုပြုပြင်ပြောင်းလဲနိုင်မှုအတွက်နိုင်ငံသုံးနိုင်ငံကလှုပ်ဆောင်နေတာဖြစ်ပြီးနောက်ဆုံးအကြိမ်ဆွေးနွေးပွဲကို Mexico City မှာကျင်းပကြတာဖြစ်ပါတယ်။တမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်မှာကြီးမားတဲ့အခွန်ခကောက်ခံဖို့အတွက်တမ္မနာ Trump ရဲ့ဆုံးဖြတ်ချက်ကိုသူ့ရဲ့ Republican Party ကတချို့ကရောကမ္ဘာတစ်လွှာ American ရဲ့ကုန်သွယ်ပေးနိုင်ငံတွေကပါပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတာပါ။အကြမ်းခတ်တွေကလည်းဒီလိုအခွန်ခကောက်ခံမယ်ဆိုရင် American ရဲ့မဟာမိတ်အများပြားအတွက်ထိခိုက်နစ်နာမှုတွေဖြစ်လာစေမယ်လို့သတိပေးခဲ့ကြပါတယ်။